အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီရှေ့မောက်မှာဗုဒ္ဓဘုရားကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာဆက်ဆံရေးဥပဒေမူကြမ်းအပေါ်ကြားနာပွဲကြောင်းကိုဆက်ပြီးတင်ပြမှာပါရှင်။သမ္မတထရန့်အစိုးရလက်ထက်မှာအာရှပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာမြောက်မူဝါဒချမှတ်နိုင်ဖို့လွှတ်တော်ကဥပဒေကြမ်းရေးဆွဲနေတာပါ။ARI ကအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ထောက်ခံအားပေးမှုထက်လောင်းအတူပြုရေးအရေးယူဆောင်ရွက်မှုဥပဒေမူကြမ်းရေးဆွဲရေးနဲ့ပတ်သက်လို့မတ်လ29ရက်နေ့ကအရှေ့အာရှဆိုင်ရာအထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီမှကြားနာပွဲကျင်းပခဲ့ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Cory Gardner ကအာရှပစိဖိတ်ဒေသဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒမှာအလွန်အရေးပါရတဲ့အကြောင်းရင်းကိုကြားနာပွဲမှာအခုလိုပြောသွားပါတယ်။
The Asia-Pacific region has been and will remain critical to the United States.
အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားအတွက်စိတ်ကိုအရေးကြီးပါတယ်။2050ပြည့်ဒီဒေသမှာကမ္ဘာလူဦးရေတစ်ဝက်နေထိုင်ရမှာဖြစ်တယ်လို့ကမ္ဘာရဲ့စုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုးတစ်ဝက်ဟာလည်းဒီဒေသအပဲထွက်မှာဖြစ်ပါတယ်။ဒါကြောင့်ဒီဒေသဟာအမေရိကန်ရဲ့စီးပွားရေးဖုံးဖြူမှုအမေရိကန်အတွက်အလုပ်ကိုင်တွေဖန်တီးပေးမဲ့ပို့ကုန်တွေကိုတိုးထုတ်နိုင်ခွင့်ပေးမဲ့ဒီသာဖြစ်တယ်ဆိုတာကြီးလို့မရနိုင်ပါဘူ
း။တမရဟောင်းအိုဘားမားလက်ထက်တုန်းကအာရှပစိဖိတ်လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုကြိုးပမ်းခဲ့တဲ့အပြင်အာရှဘဲလန့်စ်လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့ပါဝင်မဲ့အခန်းကဏ္ဍချိန်ခွင်ရှာပြန်မှုတဲ့နိုင်ငံသားရေးမူဝါဒတွေကိုကျင့်သုံးခဲ့တယ်လို့တမရထရမ့်ရဲ့အစိုးရတဲ့လက်ထက်မှာလည်းကြောင်းလဲမှာမဟုတ်ဘူးလို့ကော်မတီဥက္ကဋ္ဌဂါဒနာကပြောပါရယ်အခုလိုဥပဒေကြမ်းကိုရေးဆွဲရမှာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးဆိုင်ရာအကဲဆက်မှုတွေအပြင်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်ဆောင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဂါဒနာကအခုလိုပြောပါရယ
် The security challenges in the region are complex and rapidly growing. In 2016
ရာမှာလုံခြုံရေးအရာအကဲဆက်မှုတွေဟာဆုတ်ထွေးပြီးတိုးများလာနေပါတယ်2016မှာမြောက်ကိုရီးယားကနျူကလ িয়ার စင်စာပေါက်ခွဲမှုနှစ်ကြိမ်လုပ်ခဲ့သလိုပက်ထင်းတက်ဒုံကြီး22စင်းကိုလည်းရှုတ်တင်ခဲ့ပါတယ်။2013ကစလို့တရုတ်ဟာတောင်ကျုပ်ပင်လယ်မှာဧကပေါင်း3000ကမြေပြန်ဖို့နိုင်ခဲ့ပြီးနိုင်ငံတော်ဥပဒေနဲ့ဆန့်ကျင်ပြီးတော့ဒီနေရာမှာစစ်ခန်းတွေလည်းတည်ဆောက်ခဲ့ပါတယ်။ IS တွေကလည်းအစ်တောင်အရှဒေသမှာခြေကုပ်ယူလာနေပါပြီ။ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာမြန်မာနိုင်ငံလိုနိုင်ငံတွေမှာတူးတက်ဖို့မျှော်လင့်ရစီကဲ့ပင်မဲ့နောက်ပြန်ဆုံးမဲ့အရေးလက္ခဏာတွေလည်းတွေ့နေရပါတယ်
။လက်ရှိသမ္မတထရန့်အစိုးရလက်ထက်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့စီးပွားရေးဆက်ဆံမှုဆိုင်ရာမူဝါဒအတိအကျထွက်မလာသေးကြောင်းဝါရှင်တန်အခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဗက်မန်နေဂျာကိုလာဖုံးမြင့်ကတော့ပြောပါရစေ
။အခုမြန်မာနဲ့အမေရိကန်နှစ်ခုစီးပွားရေးဆက်ဆံမှုအားဆွေးနွေးရခြင်းပေါ့နော်ဆက်ဆံမှုနဲ့တိုက်ရိုက်တက်ဆိုင်မှုအခုလိုတော့ကျတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဘာလို့လဲဆိုတော့ကအဲ့ဒါဆိုရကလက်ထက်မှာမြန်မာနိုင်ငံတခုလည်းမဟုတ်ပါဘူးအရှင်းအောင်အခြားတခုလုံးအတွက်တောင်မှဒီအခုချိန်အထိပေါ့နော်တည်ကြတဲ့ထင်ထင်မြင်လာတဲ့ဥပဒေဟို policy ဟိုထွက်သေးတဲ့အတွက်ကြောင့်မလို့အစိုးရချင်းဆက်ဆက်မှုနဲ့စီးပွားရေးချင်းဆက်ဆက်မှုပေါ့နော်လက်လုံးထက်တူကြမယ်လို့သုံးသပ်လို့မရပါဘူး
ဒါပေမဲ့အခုလိုလွတ်တော်ကနေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဆိုင်ရာဥပဒေကိုချမှတ်နိုင်ပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုပြီးများလာနိုင်ပွဲရှိတယ်လို့ကိုလာဖုံးမြင့်ကသုံးသပ်ပါတယ်
။အမေရိကန်လုပ်ငန်းတွေကအခုချိန်မှာပေါ့နော်ခြုံပြီးတော့ကြည့်မယ်ဆိုရင်တော့အဲဝင်လာတပြင်းနိုင်ငံနဲ့ရှင်နေသေးရလို့ပြောရင်ပြောလို့ရပါမယ်။အဲဒါဝင်မဲ့ကနေရတော့နေတယ်ဒါပေမဲ့ဝင်လာပြီဆိုရင်လည်းအလုံးရင်းနဲ့ဟိုရေရှည်ပေါ့နော်ဟိုစီးပွားရေးအမြတ်ကိုပဲမကြည့်ပဲနဲ့ရေရှည်နိုင်ငံအတွက်ပေါ့အဲတည်သူအတွက်ပေါ့ဘလို့ကောင်းမလဲဆိုရဲဘလို့ကောင်းမလဲဆိုရဲဟိုဝါဒကိုဟိုပြဌာန်းထားပြီးတော့အလုံးရင်းနဲ့ဝင်လာဖြစ်တဲ့အတွက်တခြားနိုင်ငံတွေလိုမျိုးတော့အခုလိုလိုစင်မှာဟိုပမာဏမများပဲနဲ့နောက်ပိုင်းမှာဒီထက်အများကြီးတိုးတယ်ဟိုဒီထက်အများကြီးပေါ့ဝင်လာမယ်လို့ဒါအခုခံနိုင်လို့ရပါတယ
် ARIA ဥပဒေမူကြမ်းမှာတော့လုံခြုံရေးကဏ္ဍမှာဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ပြည်လည်ညှိနှိုင်းဆောင်ရွက်မှုအပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နင်းရမှာအမေရိကန်ရဲ့တန်ဖိုးကူညီမှုစီးပွားရေးရာပူးပေါင်းဆောင်ရွက်မှုနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အားပေးကူညီမှုစတဲ့အချက်တွေပါဝင်ပါတယ်ရှင်